ဒီကနေ့တင်းငွေနေဟာကမ္ဘာဒုက္ခတဲ့များနေဖြစ်ပါတယ်။ကမ္ဘာတောင်းကဒုက္ခတဲ့တွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခတဲ့များနေအဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။ဒုက္ခတဲ့တွေရဲ့ဘဝကိုစာနာနားလည်ပြီးမျှဝေခံစားနိုင်မှုနဲ့သူတို့ရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ရေးအတွက်တင်းညာခံရည်တည်နိုင်စွမ်းကိုအတိမတ်ပြုတဲ့အနေနဲ့ကမ္ဘာဒုက္ခတဲ့များနေအဖြစ်သတ်မှတ်ထားတာလို့ဒုက္ခတဲ့များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးဖြစ်တဲ့ယူအန်စီယာကပြောပါတယ်အကြံဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေစစ်ပွဲတွေကနေထွက်ပြေးလာကြရတဲ့တန်ပေါင်းများစွာသောဒုက္ခသည်တွေရဲ့တတိဆွမ်းအားနဲ့လူသားဆန်မှုတွေကိုအတိမတ်ပြုထားတဲ့ဒုက္ခသည်များနေအတွက်ကမ္ဘာတဝန်းကပြည်သူတွေနဲ့အတူကျွန်တော်လည်းဒီကနေ့ပါဝင်ဆင်နွှဲပါတယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒုက္ခတဲ့တွေနယ်မြေတစ်မှာအခြေချနေထိုင်ရေးအပါအဝင်သူတို့ရဲ့ဘဝတွေပြည်လည်ရေးအတွက်စာနာမှုဆိုင်ရာအကူအညီတွေထပ်လောင်းထောက်ပံ့ပေးရေးဒုက္ခတဲ့တွေဘေးကင်းလုံခြုံစွာအခြေချနေထိုင်နိုင်ရေးအတွက်လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခန့်တွေချုပ်ငြိမ်းသွားအောင်တန်တမာရေးနိလနဲ့ကြိုးပမ်းဆောင်ရွက်ရေးတို့အတွက်တန်သိက္ခံပြုပါကြောင်းလဲသမရဘိုင်ဒန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ် COVID-19 ကာယရောဂါကြောင့်တိုင်းပြည်အသီးသီးကခီးသွားလာခွင့်တွေကန့်တတ်ထိန်းချုပ်ထားပေမဲ့လက်ရှိအချိန်မှာဒုက္ခတဲ့အရေးအတွက်ဟာမကြုံဘူးတဲ့အတိုင်းအတာနဲ့အများဆုံးကိုရောက်နေတယ်လို့ UNHCR ရဲ့အစီအခံစာမှာဖော်ပြထားပါတယ်။2020ခုနှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခတွေအရေအတွက်ဟာ 82.4% ရှိတယ်လို့ UNHCR ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။